ယေရှုဖျားဒုတိယအကြိမ်ကြွလာခါနီးမှာဖြစ်ပြမဲ့အရာများကိုကျွန်တော်ဆက်ပြီးဝင်ခတ်သွားမှာဖြစ်ပါတယ်။မဿဲအခန်း24အခန်းငယ်9ကနေ23အထိကိုကျွန်တော်ဖတ်ပြပါမယ်။မဿဲအခန်း24အငယ်9ကနေ23ထိုကာလ၌လူများတို့သည်သင်တို့ကိုနှင်းဆဲခြင်းအသေးသက်ခြင်းကိုခံစေခြင်းဟာအနှံကြလိမ့်မည်။ငါ၏နာမကြောင့်လည်းခတ်သိမ်းသောလူမျိုးတို့သည်သင်တို့ကိုမုန်းကြလိမ့်မည်။ထိုကာလ၌အများသောသူတို့သည်ဖောက်ပြန်ခြင်းသို့ရောက်၍အချင်းချင်းတယောက်ကိုတယောက်အနှံကြလိမ့်မည်အချင်းချင်းမုန်းကြလိမ့်မည်မိစ္ဆာပရောဖက်အများတို့သည်ပေါ်လာ၍လူအများတို့ကိုလှည့်ဖျားကြလိမ့်မည်မတရားသောအမှုတို့သည်များပြားသဖြင့်အများသောသူတို့၏ချက်ချင်းမြတ်တာသည်ခေါင်းပါလိမ့်မည်အကျဉ်သူသည်အဆုံးတိုင်အောင်တည်ကြည်၏ထိုသူသည်ကဲတင်ခြင်းတို့ရောက်လိမ့်မည်လို့တွေးရပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာယေရှုဖခင်ကမိမိပြန်ကြွလာခြင်းနည်းယင်ခရိယန်များနောက်တနည်းပြောရရင်ယုံကြည်သူများကိုညှဉ်းပန်းနှိပ်စက်ခြင်းပုံများလာမယ်လို့ကြိုတင်မိန့်တော်မူပါတယ်ယေရှုဖခင်ရဲ့အဲ့ဒီမိန့်တော်မူချက်ဟာတပည့်တော်တို့အတွက်တော့အသစ်အဆန်းမဟုတ်ပါဘူးဘာဖြစ်လို့လဲဆိုရင်သူတို့ကိုစတင်ခေါ်ယူခြင်းအစပိုင်းကတည်းကပြောပြတော်မူတဲ့အချက်ဖြစ်ပါတယ်။မဿဲအခန်း30အခန်းငယ်16ကနေ19ကြားမှာအခုလိုတွေ့ရပါတယ်။တောခွေးစုတဲသူတို့တို့ကိုဇေလွတ်တကဲ့သို့သင်တို့ကိုငါစေလွတ်၏။ထို့ကြောင့်သင်တို့သည်မွေကဲ့သို့လိမ်မာလျက်ဂျိုးငတ်ကဲ့သို့အစိတ်ပြင်းလျက်ရှိကြလော့။လူတို့ကိုတတိပြုကြ။အကြောင်းမူကားသင်တို့ကိုလွတ်ယုံသူအနှံကြလိမ့်မည်။တရားစရက်တို့၌ရိုက်ကြလိမ့်မည်လို့တပည့်တော်တို့ကိုယေရှုမိန့်တော်မူခဲ့ပါတယ်။ယောဟန်အခန်း15အငယ်18ကနေ20ကြားမှာလဲလောကီသားတို့သည်သင်တို့ကိုမုန်းလျင်သင်တို့ကိုမမုန်းမီငါကိုမုန်းကြသည်ကိုသိမှတ်ကြလော့သင်တို့သည်လောကီနှင့်ဆက်ဆံလျင်လောကီသားတို့သည်မိမိတို့နှင့်ဆက်ဆံသောသူတို့ကိုချစ်ကြလိမ့်မည်သင်တို့သည်လောကီနှင့်မဆက်ဆံလောကီတဲကငါရွေးကောက်သောသူဖြစ်သောကြောင့်လောကီသားတို့သည်သင်တို့ကိုမုန်းကြ၏သူတို့သည်ငါကိုညှင်းဆဲလျင်သင်တို့ကိုညှင်းဆဲကြလိမ့်မည်ယောဟန်အခန်း16အငယ်1မှာအခုလိုဆက်ပြီးတပည့်တော်တို့ကိုယေရှုဖခင်မိန့်တော်မူပါれလောကီသားတို့သည်သင်တို့ကိုတရားစရက်မှနှင်ထုတ်လိမ့်မည်သင်တို့ကိုတတ်တော်သူမည်သည်ကားဖခင်ဝတ်ကိုငါပြုတ်ပြီဟုမိမိထင်မှတ်သောအချိန်ကာလရောက်လိမ့်မည်လို့မိန့်တော်မူပါれကောင်းကင်နိုင်ငံတော်ကိုယေရှုဖခင်ပြန်လည်တက်ကြွတော်မူပြီးနောက်တပည့်တော်တို့ဟာယေရှုကြိုတင်မိန့်တော်မူခဲ့တဲ့အတိုင်းညှင်းဆဲခြင်းအမျိုးမျိုးကိုခံရကြောင်းတမန်တော်ဝတ္ထုမှာကျွန်တော်တို့တွေ့ရပါတယ်တမန်တော်ဝတ္ထုအခန်း၄အငယ်၁ကနေ၄နဲ့အခန်း၅အငယ်၁၈ကနေ၁၈တို့ကိုကြည့်ရင်တပည့်တော်တို့ဟာယေရှုရဲ့ဇေခိုင်းတော်မူချက်အတိုင်းဤဝင်ကလေးတရားတည်းဟုသောယေရှုဖခင်ရဲ့ကယ်တင်တော်မူခြင်းသတင်းကောင်းကိုဟောပြောဝင်ခကြတဲ့အတွက်ယူဒဘာသာရေးကောင်းဆောင်များရဲ့ဖန်ဆင်းခြင်းထောင်ထဲမှာလောင်ထားခြင်းကိုခံရကြပါတယ်ယေရုရှလင်မြို့မှာရှိတဲ့ယုံကြည်သူတို့ဟာသူတို့ခံရတဲ့ညှင်းဆဲခြင်းကြောင့်အနေနဲ့အရရက်ကိုပြောင်းရွှေ့သွားကြတဲ့အကြောင်းနဲ့ရှောလုဆိုတဲ့ပုဂ္ဂိုလ်ကယုံကြည်သူတို့ရဲ့အိမ်များကိုဝင်ပြီးတော့တွေ့သည်မအမျိုးသားအမျိုးသမီးများကိုဆွဲထုတ်ပြီးထောင်ထဲမှာလောင်ထားလေရှိတဲ့အကြောင်းတမန်တော်ဝတ္ထုအခန်း၈အငယ်၁ကနေ၃ကြားမှာတွေ့ရပါတယ်။ယုံကြည်သူများခံရတဲ့ဒုက္ခဆင်းရဲများနဲ့ညှင်းဆဲနှိပ်စက်ခြင်းများဟာအတိတ်ပဲမဲ့မဟုတ်ပါဘူး။သူတို့ကိုညှင်းဆဲနှိပ်စက်ကြတဲ့ယူဒလူမျိုးများယောမအာနာပိုင်များနဲ့ရှင်ဘုရင်များရဲ့ရှေ့မှာယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတည်င်းကောင်းကိုတတ်သိခံဟောပြောနိုင်မှုအတွက်ဖြစ်တဲ့အကြောင်းယေရှုဖခင်ကတပည့်တော်တို့ကိုအခုလိုကြိုတင်မိန့်တော်မူပါတယ်။ထိုသူတို့မှဆ၍တပားအမျိုးသားတို့အားတတ်သိခံဖြစ်စေခြင်းဟာမြို့ဝုံမြင်းရှင်ဘုရင်ထံသို့ငါကြောင့်သင်တို့ကိုပို့ဆောင်ကြလိမ့်မည်လို့မဿဲအခန်း30အငယ်18မှာတွေ့ရပါတယ်။အခန်းငယ်19မှာသင်တို့ကိုအနှံသောအခါအဘယ်တို့ပြောရမေကိုမစိုးရင်ကြနဲ့ပြောရသောစကားကိုထိုခဏချင်းတွင်သင်တို့သည်ရကြလိမ့်မည်အကြောင်းမူကားသင်တို့အလိုအလျောက်ပြောကြသည်မဟုတ်သင်တို့အဘ၏ဝိညာဉ်တော်သည်သင်တို့အားဖြင့်ပြောတော်မူ၏လို့ယေရှုမိန့်တော်မူပါれအဲ့ဒါနာမတော်ကြောင့် ဖန်စီခြင်းနဲ့နှိပ်စက်ခြင်းကိုခံရတဲ့ယုံကြည်သူတို့အတွက်ယေရှုဖခင်ရဲ့ဂတိတော်ဖြစ်ပါတယ်။ယေရှုခရစ်တော်ကြောင့်ဖန်စီခြင်း၊ငင်းဆဲနှိပ်စက်ခြင်းမျိုးမျိုးကိုခံရတဲ့အချိန်မှာတန့်ရှင်းသောဝိညာဉ်တော်အားဖြင့်ယုံကြည်သူတို့လိုအပ်တဲ့ခွန်အားနဲ့ခံနိုင်စွမ်းတွေကိုယေရှုဖခင်ပေးသနာတော်မူမှာဖြစ်ပါတယ်။တမန်တော်ပေတရု၊ယောဟန်၊ယာကုပ်နဲ့အခြားသောတမန်တော်တို့ဟာတန့်ရှင်းသောဝိညာဉ်တော်ဖခင်ရဲ့ကိုညီမှစတော်မူခြင်းနဲ့လမ်းပြတော်မူခြင်းကြောင့်သေသည့်တိုင်အောင်ခရစ်တော်ရဲ့အင်းဝင်ကြီးလေးတရားကိုသက်သေခံကြပါတယ်။တမန်တော်ယာကုပ်ဆိုရင်ဓာတ်နဲ့ကုမ္မခြင်းကိုခံခဲ့ရပါတယ်။ကြံတဲ့တမန်တော်တွေလည်းပဲခေါင်းဖြတ်ခြင်း၊လက်ဝါးကတ်တိုင်မှာရိုက်တတ်ခြင်း၊တသက်တကျွန်းအကျဉ်းချထားခြင်းစသဖြင့်ခံရကြပါတယ်။တန်ရှင်သောဝိညာဉ်တော်ဖခင်ကသူတို့လိုအပ်တဲ့ကျေးဇူးကိုပြုတော်မူပြီးသက်ဆုံးတိုင်အောင်ယေရှုခရစ်တော်ရဲ့အကြောင်းကိုသက်သေခံကြပါတယ်။အသင်းတော်တမိုင်းကိုကျွန်တော်တို့ကြည့်ရင်များစွာသောယုံကြည်သူတို့ဟာယေရှုခရစ်တော်ကိုယုံကြည်ခြင်းကြောင့်မြို့ရွာကနေနှင်ထုတ်ခြင်း၊ရိုက်နှက်ခြင်း၊ထောင်ချခြင်း၊ကျိုးနဲ့တုပ်နှောင်ပြီးတော့အရှင်လက်လက်ရေထဲကိုပစ်ချခြင်း၊မိရှုခြင်းစသဖြင့်ခံရကြပါတယ်။ငင်းဆဲနှိပ်စက်ခြင်းတွေကိုသူတို့ခံရတဲ့အချိန်မှပင်လျှင်ဘုရားသခင်ကိုချီးမွမ်းခြင်းတခြင်းသေဆိုနိုင်ကြပါတယ်။ငင်းဆဲနှိပ်စက်ခြင်းကိုခံပြီးတော့အသေးသက်ခြင်းကိုခံရတဲ့အချိန်မှပင်လျှင်ခြင်းမွန်းခြင်းတခြင်းကိုသေဆိုနိုင်ခြင်းဟာတန့်ရှင်းသောဝိညာဉ်တော်ဖခင်ကသူတို့လိုအပ်တဲ့ကျေးဇူးကိုပြုတော်မူသောကြောင့်ဖြစ်ပါတယ်။ယေရှုဖခင်ကြိုတင်မိန့်တော်မူခဲ့တဲ့အတိုင်းအခုကဘာအရရမှရှိနေကြတဲ့ယုံကြည်သူများစွာတို့ဟာအမျိုးမျိုးသောနှင်းဆဲနှိပ်စက်ခြင်းကိုခံရကြပါတယ်။အသေးသက်ခြင်းကိုခံရတဲ့သူများစွာလည်းရှိနေကြောင်းကျွန်တော်တို့တွေ့ရပါတယ်။2008ခုနှစ်တုန်းကအိန္ဒိယနိုင်ငံအော်ရိစ္စပြည်နယ်မှာဟိန္ဒူအစွန်းရောက်ဝါရီများကခရစ်ယာန်များကိုရက်ရက်ဆက်ဆက်တပ်ဖြတ်ခဲ့ကြပါတယ်အချို့ကိုအရှင်လက်လက်မေးရှုခဲ့ကြပါတယ်ခရစ်ယာန်အင်ဂျီပေါင်း 6,000 ဖခင်ကြောင့် 400 တို့ကိုဖြတ်စည်းပြီးလူပေါင်း 400 ကျော်ကိုရက်ရက်ဆက်ဆက်တတ်ခဲ့ကြပါတယ်ခရစ်ယာန်ရွာအချို့ကိုလည်းရွာလုံးကျွတ်ဖြတ်စည်းပစ်ခဲ့ကြပါတယ်အခုကပ္ပနိုင်ငံအသီးသီးမှရှိနေကြတဲ့ယုံကြည်သူများဟာဤအမျိုးမျိုးနဲ့နှိပ်စက်ညှဉ်းပန်းခြင်းကိုခံနေရကြောင်းကျွန်တော်တို့ကြားနေရပါတယ်။မဿဲအခိုင်း24အငယ်30မှာထိုကာလ၌အများသောသူတို့သည်ဖောက်ပြန်ခြင်းသို့ရောက်၍အချင်းချင်းတယောက်ကိုတယောက်အနှံကြလိမ့်မည်အချင်းချင်းမုန်းကြလိမ့်မည်လို့ယေရှုမိန့်တော်မူပါတယ်။ယေရှုပြန်ကြွလာတော်မူမဲ့အချိန်နှီးကပ်လာတာနဲ့အမျှယုံကြည်သူတို့ကိုညှဉ်းဆဲနှိပ်စက်ခြင်းတွေဟာပိုပြီးတော့များလာမှာဖြစ်တဲ့အတွက်ခရိယံအတုတွေကတော့ယုံကြည်ခြင်းဖောက်ပြန်သွားကြမှာဖြစ်ပြီးအချင်းချင်းအနှံကြတဲ့သူအချင်းချင်းမုန်းကြတဲ့သူများလာမှာဖြစ်ပါတယ်။ယုံကြည်ခြင်းဖောက်ပြန်သွားတဲ့သူတို့ဟာအစကတည်းကစစ်မှန်တဲ့ယုံကြည်သူမဟုတ်လို့ဖြစ်ပါတယ်။စစ်မှန်တဲ့ယုံကြည်သူဖြစ်ရင်တန့်ရှင်းသောဝိညာဉ်တော်ဖခင်ကသူတို့လိုအပ်တဲ့ခွန်အားခံနိုင်စွမ်းတွေကိုပေးတော်မူပြီးအဆုံးတိုင်အောင်တည်ကြည်နေမှာဖြစ်ပါတယ်။အဲ့ဒီအကြောင်းကိုမဿဲအခိုင်း24အငယ်73မှာပြောထားပါတယ်။အကျင့်တရားနဲ့ကယ်တင်ခြင်းမရနိုင်ပါဘူး။သို့သောအကျင့်ကလူတဦးရဲ့ယုံကြည်ခြင်းကိုပြနေပါတယ်။အဆုံးတိုင်အောင်တည်ကြည်ခြင်းဟာစစ်မှန်သောယုံကြည်သူဖြစ်တဲ့အကြောင်းသက်သေဖြစ်ပါတယ်။အခန်းငယ်71ကနေ72မှာမိစ္ဆာပရောဖက်အများတို့သည်ပေါ်လာ၍လူအများတို့ကိုလှည့်ပြားကြလိမ့်မည်။မတရားသောအမှုတို့သည်များပြားသဖြင့်အများသောသူတို့၏ချစ်ချင်းမြတ်တာဒီခေါင်းပါလိမ့်မည်လို့ယေရှုမိန့်တော်မူပါတယ်။ဒီနေ့ကဘာအရရမှာမိစာပရောဖက်များစွာပေါ်နေပါပြီ။ဥပမာ Family Radio မှာတရားဟောနေတဲ့ Mr. Camping ဆိုသူကလွန်ခဲ့တဲ့2011ခုနှစ်မေလ21ရက်နေ့မှာယေရှုဒုတိယအကြိမ်ကြွလာမယ်လို့ဟောကိန်းထုတ်ခဲ့ပါတယ်။သူ့ရဲ့နှုတ်လိုက်တွေကတကယ်ယုံပြီးတော့မေလ21ရက်နေ့တုန်းကတနေ့လုံးယေရှုကြွလာမှာကိုစောင့်နေခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီနေ့ကယေရှုကြွမလာပါဘူး။ Binningham ဆိုသူဟာလည်းမိစာပရောဖက်ပါပဲ။စူတောင်းခြင်းဖြင့်အနာရောဂါအမျိုးမျိုးကိုပျောက်ကင်းစေနိုင်တဲ့သူဖြစ်ပါတယ်။ယေရှုအကြောင်းကိုလည်းသူဟောပြောနေပါတယ်။ဒါပေမဲ့သူ့ရဲ့တွင်တင်ချက်တွေဟာတမန်ကျမ်းစာနဲ့မကိုက်ညီပါဘူး။ယေဟောဝါတသက်ခံတွေဟာလည်းမိစ္ဆာဒိဋ္ဌိတွေဖြစ်ကြပါတယ်။တမန်ကျမ်းစာကိုကိုင်ပြီးထာဝရဘုရားရဲ့အကြောင်း၊ကောင်းကင်တည်းနဲ့မြေကြီးတဲ့အကြောင်းတွေကိုတသက်ခံကြပေမဲ့ ဖယားသခင်သားတော်ယေရှုခရစ်တော်ကိုညှင်းပယ်ကြတဲ့မိစ္ဆာဒိဋ္ဌိတွေဖြစ်ကြပါတယ်။ယေရှုခရစ်တော်ကိုညှင်းပယ်သောသူမှန်သမျှတို့ဟာလူတို့ကိုလှည့်ပြတဲ့စာရမာဏရဲ့နောက်လိုက်တပည့်တွေပဲဖြစ်ကြပါတယ်။ဒါကြောင့်ယေဟောဝါသက်သေခံတွေသင်တို့စီကိုလာရင်သင်အိမ်မှာလက်မခံပါနဲ့။လက်ခံရင်သူတို့ရဲ့စိုးရောက်တဲ့အကျင့်နဲ့ဆက်ဆံရာရောက်တယ်လို့နှစ်ယောအခိုင်းတက်အငယ်ခုနှစ်ကနေ17ကြားမှာယုံကြည်သူတို့ကိုတတိပေးထားပါတယ်။လူတို့ရဲ့အတ္တသဘောကြောင့်၎င်းလူတို့ကိုလှည့်ပြတဲ့မိစ္ဆာပရောဖက်များစွာပေါ်လာခြင်းကြောင့်၎င်းဒီနေ့ကမ္ဘာမှာမတရားသောအမှုတွေများတဲ့များလာပြီးအများသောသူတို့ရဲ့ချစ်ခြင်းမေတ္တာဟာခေါင်းပါတဲ့ခေါင်းပါလာပါတယ်။လူမျိုးတစ်မျိုးနဲ့တစ်မျိုးတနိုင်ငံနဲ့တနိုင်ငံရံဘက်ပြုတ်ပြီးတော့တိုက်ခိုက်နေကြတာဟာလူတို့ရဲ့ချစ်ချင်းမေတ္တာခေါင်းပါတဲ့ခေါင်းပါလာတဲ့တသက်တခုပဲမဟုတ်ပါလား။ကျွန်တော်တို့နေထိုင်တဲ့ကမ္ဘာကြီးဟာကောင်းတဲ့ကောင်းလာမှာမဟုတ်ပါဘူး။ဆိုးတဲ့ဆိုးလာဖို့သာရှိပါတယ်။ဘာဖြစ်လို့လဲဆိုရင်လူတို့ရဲ့အတ္တသဘောကြောင့်၎င်းလူတို့ရဲ့တတ်မှတ်လိုချင်သောစိတ်ကြောင့်၎င်းလူတို့ရဲ့ချစ်ချင်းမေတ္တာဟာခေါင်းပါတဲ့ခေါင်းပါလာမှာသာဖြစ်ပါတယ်။ဘုရားသခင်အလိုတော်အတိုင်းအသက်ရှင်ခြင်းကြတဲ့သူတွေအတွက်လည်းပို့ပို့ပြီးတော့တက်တဲလာပါတယ်။ဒါပေမဲ့ကဲတင်ခြင်းခံရတဲ့စစ်မှန်သောယုံကြည်သူတို့ဟာဝိညာဉ်တော်ဖခင်ရဲ့ကိုညီမစတော်မူခြင်းနဲ့လမ်းပြတော်မူခြင်းကြောင့်အဆုံးတိုင်အောင်တည်ကြည်ကြမှာဖြစ်ပါတယ်။ယေရှုဖခင်ကြိုတင်မိန့်တော်မူခဲ့တဲ့အတိုင်းဒီနေ့ကမ္ဘာမှာယုံကြည်သူတို့ကိုနှင်းဆဲနှိပ်စက်ခြင်းတွေပိုများလာပါတယ်။မိစ္ဆာပရောဖက်များစွာပေါ်လာပြီးလူတို့ရဲ့မေတ္တာတရားဟာလည်းခေါင်းပါလာပါတယ်။တမန်တော်လူနည်းစုရဲ့သက်သေခံချက်ကြောင့်ဧဝံဂေလိတရားဟာမိကြီးစွန်းတိုင်အောင်ပြတ်နှံ့ရောက်ရှိမယ်လို့လွန်ခဲ့တဲ့အနှစ်2000ကျော်တုန်းကယေရှုဖျားကြိုတင်မိန့်တော်မူခဲ့တဲ့အတိုင်းအခုဆိုရင်ဧဝံဂေလိတရားဟာကဘာအရရမှပြတ်နှံ့ရောက်ရှိလျက်ရှိနေပါတယ်။အဲ့ဒါတွေကိုကြည့်ခြင်းအပြင်ယေရှုဒုတိယအကြိမ်ကြွလာတော်မူမဲ့နေ့ရက်ဟာအလွန်နှေးကပ်ပြီးဆိုတာကျွန်တော်တို့သိနိုင်ပါတယ်။ယေရှုဖျားဒုတိယအကြိမ်ကြွလာတဲ့အခါသူ့ကိုစန့်ကျင်ပုန်ကန်တဲ့သူနဲ့သူကိုမယုံကြည်ခြင်းကြတဲ့သူအားလုံးကိုတရားစီရင်တော်မူမှာဖြစ်ပြီးသူတို့ခံထိုက်တဲ့ပြစ်ဒဏ်များကိုကြခံစေဖို့ထာဝရငရဲမိအိုင်တဲကိုချပြစ်တော်မူမှာဖြစ်ပါတယ်။လေးစားရပါသောဓမ္မမိတ်ဆွေ။နောင်ဘဝတေချာစိတ်ချမှုရှိပြီလား။မရှိသေးဘူးဆိုရင်လူတို့ရဲ့နောင်ဘဝအသက်အာမခံချက်ကိုပေးတော်မူသောယေရှုခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းဖြင့်အခုဘဝကလေးကနောင်ဘဝစိတ်ချမှုကိုရရှိနိုင်ကြောင်းတည်င်းကောင်းပတ်အပ်ပါれ။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။